ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကိုရွေးကောက်ပွဲမှာအနိုင်ရသူဖြစ်နေသတင်းမီဒီယာတွေကရေးသားနေချိန်မှာပဲအမေရိကန်ရဲ့အနိကမိတ်ဆွေနိုင်ငံတချို့ကစနေနေ့မှာပဲဂျိုးဘိုင်ဒန်ကိုကြိုးစားဂုဏ်ပြုကြောင်းပြောကြားလာကြပါတယ်ဒီထဲကနိုင်ငံအများပြားဟာသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့နဲ့ဆက်ဆံရေးတိတ်မပြေလည်သူတွေဖြစ်ပြီးဒီထဲမှာ G7 နဲ့ NATO စစ်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဂျာမနီ၊ကနေဒါနဲ့ပြင်သစ်တို့ကဂျိုးဘိုင်ဒန်ရဲ့အောင်မြင်မှုကိုပထမဆုံးအတိအမှတ်ပြုပြောကြားခဲ့တာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာ-မာကယ်ကသမ္မတဘိုင်ဒန်နဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းနဲ့လက်ရှိစိန်ခေါ်မှုတွေကိုဥဆောင်ဖြေရှင်းနေတဲ့ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေရဲ့မိတ်ဆွေဖြစ်မှုဟာအစားထိုးမရကြောင်းTwitter ကနေအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းသမ္မတ Trump နဲ့နိုင်ငံအများပြားချားမှာအငင်းပွားနေတဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရအပါဝင်ကမ္ဘာမှာလက်ရှိရင်ဆိုင်နေရတဲ့အကြီးအမားဆုံးစိန်ခေါ်မှုကြီးတွေကို American အစိုးရတဲ့အဖွဲ့နဲ့အတူဖြည့်ရှင်းဖို့လှုံ့ဆော်မှာဖြစ်ကြောင်းပြောပါတယ်။သမ္မတ Trump နဲ့ဆက်ဆံရေးပြည်လဲမှုရှိတဲ့ Britain ဝန်ကြီးချုပ် Boris Johnson ကတော့ American ပြည်ထောင်စုဟာ Britain ရဲ့အရေးပါဆုံးမဟာမိတ်ဖြစ်ပြီးယာတီဥရုပြောင်းလဲမှုကနေကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအထိအတူလက်တွဲဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။